2016ခုနှစ်အတွင်းပြသခဲ့တဲ့မြန်မာရုပ်ရှင်ဇာတ်ကားတွေဟာရိုက်ကူးမှုအပိုင်းမှာရောဇာတ်လမ်းနဲ့တရုပ်ဆောင်မှုအပိုင်းမှာပါအရင်ထက်ပိုပြီးတော့ကောင်းမွန်လာတာကြောင့်ဒီကနေ့ညပွဲမှာအကယ်ဒမီစုသူခုရရှိမဲ့သူတွေအနေနဲ့ထိုက်ထိုက်တန်တန်ဆုရတာမျိုးဖြစ်နိုင်တဲ့အကြောင်းရုပ်ရှင်ဒါရိုက်တာတချို့ကပြောပါတယ်။ရန်ကုန်မြို့ပြည်သူ့ရင်ပြင်မှာဒီနေ့ညခုနှစ်နာရီမှကျင်းပမယ့်အကယ်ဒမီစုပေးပွဲကိုပရိသတ်ထောင်ချီတက်ရောက်ဖို့လည်းကမ္မန်ထားပါတယ်။ဒီအကြောင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်။
2016အတွက်မြန်မာရုပ်ရှင်ထူးချွန်စုလို့ပြောကြတဲ့အကယ်ဒမီစုပေးပွဲအခမ်းအနားကိုရန်ကုန်မြို့ပြည်သူ့ရင်ပြင်မှာကျင်းပတာဒါပထမဆုံးကျင်းပဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွင်းမြန်မာတနိုင်ငံလုံးမှာယုံတင်ပြသခဲ့တဲ့ရုပ်ရှင်ဇာတ်ကားပေါင်း33ကားရှိတဲ့အထက်ကဇာတ်ကားတင်10ကားကိုရွေးချယ်ထားတာပါ။အဲ့ဒီတဲကားမှာထပ်မံရွေးချယ်ပြီးအကယ်ဒမီစုတွေကိုချီးမြှင့်သွားမှာဖြစ်ပါတယ်။အရင်စီဆိုရလက်ထက်မှာတော့စင်စာအဖွဲ့ရှိခဲ့တာကြောင့်ရုပ်ရှင်ဇာတ်ကားရေးသွေးကြာဆင်းခဲ့တယ်လို့အမှုပညာရှင်တွေရဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့မှုပါတယ်။ပြီးခဲ့တဲ့2016ခုနှစ်အတွက်ရေကူးပြသခဲ့တဲ့ကားတွေအများပြားရှိခဲ့ပြီး33ကားကိုယုံတင်ပြသခဲ့တာပါ2015ခုနှစ်မှာတော့အကယ်ဒမီစီရင်ဝင်ဇာတ်ကား12ကား2014မှာ18ကားသာရှိခဲ့တာကြောင့်2016ခုနှစ်မှာရွေးချယ်စရာကားပိုများလာပါတယ်2016ဇာတ်ကားတွေဟာရဲကူးမှုရောဇာတ်လမ်းနဲ့တရုပ်ဆောင်မှုအပိုင်းမှာပါအရင်ထက်အရေးအသွေးပိုကောင်းလာတာကြောင့်ဒီညစုစုကူးရရှိသူဟာအကယ်ဒမီစုကိုထပ်တိုက်တက်တန်းရတာမျိုးဖြစ်ကြောင်းရုပ်ရှင်ဒါရိုက်တာတီဗျူရှင်ကပြောပါတယ
်ဒီနေ့ကတော့ဇာတ်ကားလည်းရေးတော့များတယ်ကားကောင်းလည်းများတယ်တော့ဆိုအရေးသေးရောဇာတ်ကားရဲ့ဒီရိုက်ကူးမှုနဲ့ပတ်သက်တဲ့စက်တစ်ကြီးပေါ့နော်ဆက်မှုကိစ္စကတိုးတက်မှုကဟိုဖြည့်ပြည့်မြင်လာတာပဲဆိုတော့ကျွန်တော်တို့လည်းဗားရောဒီနေ့ရမယ့်သူတွေအတွက်ကတော့ဒီနေ့ပဲအဲ့တော့ချိုးနေတယ်ဆိုလို့ရှိရင်ရှိရင်ကားရတဲ့ရန်နေပြီးမှမရှိရတဲ့မှာမှရပြီကြတော့ဒီလိုကြီးပါနော်ဟိုပြောမယ်ဆိုကားကောင်းနေအများကြီးကြားရရနေပြီးတော့ကြားရဆိုရင်တော့ကြားရဆိုတာပို့ပြီးတော့ဟိုပြောမယ်ရှင်းနေအားရဖို့ကောင်းတာပေါ့
မြန်မာနိုင်ငံရုပ်ရှင်အဖွဲ့သားတွေအနေနဲ့လူထောင်ချီတက်ရောက်နိုင်မဲ့အကယ်ဒမီစုပေးပွဲမျိုးကျင်းပနိုင်ဖို့နှစ်စဉ်နေရာရှာခဲ့ပေမဲ့အဆင်မပြေပဲအခက်ကြုံခဲ့ရပါတယ်ဒီနေ့မှာတော့ရန်ကုန်တိုင်းအစိုးရကခွင့်ပြုလိုက်တာကြောင့်ပြည်သူ့ရင်မြန်မာပထမဆုံးအကြိမ်ဖြစ်ကျင်းပခွင့်ရတာဟာထူးခြားမှုဖြစ်တယ်လို့မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌရုပ်ရှင်မင်းသားဦးလူမင်းကပြောပါတယ
်ကျွန်တော်တို့ကလည်းဒီပြည်သူ့ရင်မြန်ကြီးမှာကျင်းပခွင့်ရချင်တာကြာပါပြီအခုသူချက်ကမရခဲ့ဘူးလို့လေနောက်တစ်ခုကလည်းကျွန်တော်တို့အကယ်ဒမီပေးပွဲလို့လူ3-4တောင်ဆိုဒီဒါကြီးရုံကြီးကကျွန်တော်တို့တန်းပြီမှာဘယ်မှမရှိပါဘူး။အဲဒီတော့တနေ့တစ်ခါပွဲချင်းပါကံဒီတိုင်းကျွန်တော်တို့နေရာရှာတဲ့စေတနာတစ်တိုင်းကျုံပါလေ။ဒီနေ့မှလည်းလူနေရာခက်ခဲရှိတဲ့အတွက်လည်းအကြောင်းကြောင့်ရန်ကုန်တိုင်းဆွေအဖွဲ့ကစပါ့ကိုပြုလာပါခင်ဗျာ
။ဒီနေ့အတွက်အကယ်ဒမီရဖို့ဘယ်သူတွေသတင်းပေးနေသလဲဆိုတာကိုတော့ဒါရိုက်တာတီဗျူရှင်ကပြောပါတယ်
။သတင်းရထတာကတော့မျိုးသားကျောင်းမင်းရဲ့အမျိုးသားရက်ဖို့ဟာချွန်းချွန်းအမျိုးသမီးရက်ဆောင်ဆိုရင်စက်မုံမြဲအဲ့တော့မျိုးသီးဇက်ကိုစုဆိုလို့ရှိရင်အဲ့အင်းရဲ့တုန်းနဲ့ပဲထွက်တော့ပေါ့နော်။မိမိကကြတော့ဟိုဟာမှောက်တော့တာလို့တော့ပြောရအောင်။ချွန်းချွန်းကကြတော့အုံသားမြက်တော့တယ်။အဲ့သမမြေလို့ဆိုရကြတော့ဟိုချစ်လာကြတော့အလုံး။မိမိကသူကငပါပေါ့နော်။အဲ့လိုမျိုးမှန်းတာပေါ့
။ဒီနေ့အကယ်ဒမီရမယ်လို့သတင်းပြေးနေတဲ့အထက်မှာမင်းသားလူမင်းလည်းပါနေပါတယ်။မင်းသားလူမင်းကတော
့ကျွန်တော်ကတော့တော့ခဲ့တဲ့တစ်နှစ်သုံးနှစ်လုံးမှလည်းအဲ့လိုစကားတင်စင်းဝင်ပြီးတော့နာမည်ကြီးတဲ့တဲတော့ကျွန်တော်ပါခဲ့တာပါပဲ။နာမည်တစ်စက်တစ်တိုင်းလည်းလွဲခဲ့ပါတယ်။ဆိုတော့ဒီနှစ်မှလည်းအခုလည်းနေတဲ့အထိကြီးနေပြီ။အပန်းကျယ်လီလို့တော့ဖြစ်နေပါလေ။ဒါပေမဲ့ဟိုပကြခင်ချိန်တွဲမှသိရမှာပါ။အခုတော့မသိနိုင်သေးပါဘူး
။အကယ်ဒမီစုပေးပွဲကိုညနေ9နာရီမှဖြုတ်ပြေးအစီအစဉ်တွေနဲ့စတင်ခဲ့ပြီးအခမ်းအနားကိုည9နာရီမှစတင်မှာဖြစ်ပါတယ်။အကယ်ဒမီပေးပွဲလုပ်တဲ့လွတ်တော်အရှိဘက်ပြည်သူ့ရင်မြင်ဝင်ပေါက်မှာတော့အကယ်ဒမီရွှေစင်ရုပ်တုကျယ်ပွင့်ကြီး2ပွင့်နဲ့ဝင်းမမိုးဦးကိုအလှဆင်လာပြီးအဲ့ဒီမိုးဦးကနေအခမ်းအနားကျင်းပတဲ့ရှင်မင်းတိလမ်းတစ်လျှောက်မှာမြမရုပ်ရှင်နှစ်တရာပြည့်အကျိုးအဖြစ်အကယ်ဒမီရုပ်တုတရာကိုခင်းကျင်းထားပါတယ်ဒီညပွဲကိုရုပ်ရှင်လောကသား3000လောက်တက်ရောက်နိုင်ဖို့ပြင်ဆင်ထားတယ်လို့သိရပါတယ်ခင်ဗျာ